နယူးယောက်မြို့ရဲ့အချက်ချာကြတဲ့ Port Authority ဘတ်စကားဂိတ်အနီးမှာတနင်္လာနေ့မနေ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ရမှာမတင်ငါသူကိုရဲကဖမ်းမိထားတယ်လို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဒီပောက်ကွဲမှုကြောင့်မတင်ငါသူအပါအဝင်လူတချို့ဒဏ်ရာရရှိခဲ့ပြီးတော့ဒီတိုက်ခိုက်မှုဟာအကြမ်းဖက်ကြံစီမှုလို့မြို့တော်ဝန်ကပြောလိုက်ပါတယ်။နယူးယောက်မြို့မှာနေထိုင်တဲ့မြန်မာတွေလည်းစိုးရိမ်မကင်ဖြစ်လျက်ရှိကြပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နယူးယောက်မြို့ရဲ့မနေ့လူသူစီကားချိန်မှာမြို့ရဲ့လူအရှုပ်ဆုံး Port Authority ဘတ်စကားဂိတ်နဲ့ Times Square မြို့အောက်ယထာဘူရာဆက်ဆက်ထားတဲ့မြို့အောက်ဆိုင်ကူမှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးနှစ်နာရီကြာမှာနယူးယောက်ပြည်နယ်နဲ့ဒေသခံအစိုးရအရာရှိတွေကအခင်းဖြစ်ပွားရာနေရာမှာပဲအသေးစိတ်အချက်လက်တွေကိုသတင်းစာရှင်းလင်းပွဲမှာတင်ပြခဲ့ပါတယ်။နယူးယောက်ရဲမင်းကြီး James O'Neill ကအခုလိုရှင်းပြသွားပါတယ
်။ Approximately 7:20 the below ground walkway which connects the IMG line to
the နေအောင်လမ်းမဆောင်ရဖြစ်တဲ့ Times Square မှာအမှတ်1နဲ့3ယထားတွေလွန်မြန်ဆွဲနေတဲ့နေရာမှာဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ကြောင်းရဲကိုအကြောင်းကြားလို့တွားရောက်ခဲ့တဲ့ရဲတပ်ဖွဲ့ကအသက်28နှစ်အရွယ်အမျိုးသားတဦးဒဏ်ရာရနေတာတွေ့ကြရပါတယ်။သူ့နာမည်ကအကာရဲ့ဦးလာလို့ကျွန်တော်တို့သိရပါတယ်။သူ့တကူလုံးမီးလောင်ဒဏ်ရာတွေဖြစ်နေပါတယ်။ကနဦးစုံစမ်းစစ်ဆေးမှုအရအဲ့ဒီအမျိုးသားဟာသူ့ကိုယ်မှာအဖြစ်လောက်ထားတဲ့ဖောက်ခွဲပစ္စည်းကိုဝတ်ဆင်ထားခဲ့တယ်လို့သိရပါတယ်။သူကအဲ့ဒီဖောက်ခွဲပစ္စည်းကိုတမင်တက်တက်ဖောက်ခွဲခဲ့တာဖြစ်ပါတယ
်။အကာရဲ့ဦးလာဟာစစ်လက်မှရှည်တဲ့ပိုက်ထဲရမ်းထည့်ပြီးပက်ထရီနဲ့ဝိုင်ယာကြိုးတွေထားတဲ့အိမ်လုံဘုံကိုသူ့ကိုယ်မှာပတ်ထားခဲ့တာဖြစ်ပါလေ။ရဲကနောက်ပိုင်းမှာထုတ်ပြန်တဲ့ဓာတ်ပုံတွေရသူကမြေကြီးပေါ်မှာလဲနေပြီးသူ့အိမ်ကြီးလည်းမိလောင်ကသူ့ဝန်ပိုက်ကလည်းအယောင်မဲနေတာတွေ့ရပါလေ။ဘ ਹੁ အစုရရဲနဲ့နယူးယောက်စွန်စန်းစစ်ဆေးသူတွေကတော့ဦးလာကိုတင်ထားတဲ့ဆေးရုံမှာပဲစစ်ဆေးနေပြီးဘရိုကင်မှာရှိတဲ့သူ့ရဲ့နေအိမ်ကိုလည်းတွားရောက်ရှာဖွေခဲ့တယ်လို့ဆိုပါလေ။ဒီတိုက်ခိုက်မှုကြောင့်မတင်ကားသူအပါဝင်နောက်ထပ်လူ3ဦးဒဏ်ရာရရှိခဲ့ပြီးစိုးရိမ်တဲ့အခြေအနေမှာမရှိရဘူးလို့သိရပါတယ်။တကယ်တော့ဒီ Times Square နေရာဟာလူသူစီကားတဲ့နေရာဖြစ်တဲ့အတွက်ကြောင့်တည်ဆုံဒဏ်ရာရရှိမှုများနိုင်တဲ့အတွက်ကြောင့်ဒါဟာအကြမ်းဖက်တိုက်ခိုက်မှုကြံစီမှုတရဖြစ်တယ်လို့ New York Bureau of Bill de Blasio ကပြောခဲ့ပါတယ
်။ Let's be clear as New Yorkers
ကျွန်တော်ရှင်းရှင်းပြောချင်တာကတော့မြေအောက်ယထာတွေကိုအများဆုံးအသုံးပြုပြီးတော့ New York မြို့နယ်လူတွေရဲ့ဘဝကအဓိကလှုပ်ရှားနေတာပါ။မြောက်ရထားသွားလာမှုတွေမှာတိုက်ခတ်မှုဖြစ်တယ်လို့ကြားလို့ရှိရင်တက်ပြီးတော့စိုးရင်ရပါတယ်။နောက်ထပ်ပြီးတော့ရှင်းရှင်းပြောချင်တဲ့ချက်ကတော့ဒါဟာအကြမ်းဖက်တိုက်ခတ်မှုကြိုးပမ်းမှုပါပဲ။ဒီတိုက်ခတ်မှုဟာသူမှန်းတယ်လို့မအောင်မြင်ခဲ့တာကတော့ဖျားမလို့ပါပဲ
။ဦးလာဟာလွန်ခဲ့တဲ့ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအမြဲတမ်းနေထိုင်ခွင့်ရရှိထားသူဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တန်ယုံကတော့ဒီကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ရမှာကမ္ဘာတစ်ဖက်အကြမ်းဖက်လူရတွေကိုဆန့်ကျင်ပြီးအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကလုံးဝတိခတ်မှုမရှိတဲ့ policy ကိုအခိုင်အမာဆွဲကင်တယ်လို့ဖော်ပြထားပါတယ်။ဒူလာဟာဘယ်ယူရခြင်းနဲ့အခုလိုတိုက်ခိုက်တယ်ဆိုတာကိုတဲကွဲစွာမသိရသေးပေမဲ့ IS အစိုးရတွေကိုအားကျလို့ဖြစ်နိုင်တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။သူ့အနေနဲ့တကူတော်လှုပ်ဆောင်နေပုံရတယ်လို့လည်းယူဆကြပါတယ်။နယူးယောက်မြို့မှာမြန်မာတွေဘဝအများပြားလဲနေထိုင်ကြတဲ့အတွက်ကြောင့်ခုလိုပောက်ကွဲမှုကြောင့်လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြတယ်လို့သိရပါတယ်။နယူးယောက်မြို့ကကိုမိုးချန်းက
မတင်ကြတဲ့ဟာတွေ့တယ်ဆိုလို့ရှင်တော့အခုကပြောကြပြီ။ဘာကြောင့်လဲဆိုတော့မြို့ကံအစိုးရကွန်နိုက်ကအစပေါ့နော်။ If you see something say something ဆိုတဲ့ဆောင်ပုတ်ပေါ့နော်။အဲ့ဒါကတော့ဒီမှာအကုန်လုံးလက်သုံးစကားလို့ဖြစ်နေ။အမြင်တစ်ခုမြင်လို့သင်္ကာမကင်းဖြစ်ရင်မင်းအမြန်ဆုံးလာပြီးအတုံးကြပါဆိုတဲ့ဆောင်ပုတ်ပေါ့လေ။အဲ့ဒီဆောင်ပုတ်လေးကအခုဒီမှာလူတွေရဲ့ပါဇက်ထဲမှာစွဲနေကြ။ဆိုအဲ့လိုမျိုးတွေလောက်လာတဲ့ဟာတွေကအိုးအရင်တော့မရှိဘူး။အခုနောက်ပိုင်းဟိုရှိလာတယ်ကျွန်တော်တို့နယူးယောက်မှာရှိတဲ့မြန်မာနိုင်ငံသားတွေကိုနိုင်လဲနေထိုင်ကြလာတဲ့အချိန်ကျတော့ဒီလိုမျိုးအနေအထားမျိုးတွေဖြစ်လာတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းဒီလိုပဲစိုးရိမ်မှုကြတော့နည်းများတော့ရှိတတ်ကြမှာပေါ့နော်ဒါလူပဲသို့တော်လည်းပဲကိုလုတ်เสียရှိရရှိတာကိုကိုသွားကြလာကြလုတ်ကြတာပဲဆိုတော့ကျွန်တော်ထင်ပါတယ်သိထားပြီးသားပါဒါတွေကတော့နည်းများတော့ဖြစ်မှာပဲဟိုလူတိုင်းကတော့သတိထားပြီးသွားကြလာကြတာ
အင်ဘူရောပြောခွင့်ရမြို့သမီးဆာရာဟက်ဂဘီဆန်ဒက်ကတော့ဒီပောက်ကွဲမှုကိုကြည်ကျင်းအဖြစ်အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချဖို့ရှောက်ထားကြသူတွေကိုပုံမူတင်းကျပ်တဲ့စီးနှင်းတွေနဲ့စီစစ်ချမှတ်ဖို့လွှတ်တော်ကပြဋ္ဌာန်းတင်တယ်ဆိုတာကိုတက်တည်ကြရရောက်တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြခဲ့ပါတယ်ရှင်